င်္ဂလာပ
ါစားဖက်ကြပါစားဖက်ကြပါ
ဟေးစားနေစင်းတွေမှလေးရေးကြဟောပြောပွဲစင်းင်းတွေမှလေးဟောကြနေစားဖက်ဖို့နှိုးဆော်နေတဲ့စားရေးဆရာကြီးတွေရဲ့အတန်းကိုလှိုင်းလှိုင်းကြီးကြားနေရပါတယ်ဘာကြောင့်များဒီလောက်တောင်စားဖက်ရေးတရားဟောနေကြတာပါလဲဩဆရာကြီးများနေသူတို့အလုတ်ကစားရေးတဲ့အလုတ်စားအုပ်တွေရောင်းကောင်းမှသူတို့အတက်မိုးရန်ကြောင်အဆင်ပြေမှာမို့စားဖက်ရေးတရားဟောနေကြရော်လားမတိနာမလဲသူတွေအဲ့ဒီလိုတွေးမိဆရာကြီးဖြစ်နေတော့တာပါပဲကိုပြည်သူတွေတွေးတဲ့စင်ကျင်တက်ပြီးသူများနောက်မှာအမကြံခဲ့စီခြင်းလို့ဒါလောက်အပေါက်အောင်ဟောနေတာကိုအများကနားလည်ပြီးသားနေမှာပါဒါပေမဲ့စာကိုဘယ်လိုဖတ်ရမလဲဆိုတာကိုကိုဖတ်မိတဲ့စာနားထောင်မိတဲ့ဟောပြောပွဲတွေမှာမကြားလိုက်မိသေးပါဘူးစာနဲ့စိမ့်နေသူတွေစာဖတ်ဖို့ပြင်ဆင်နေသူတွေအတွက်စာဖတ်နည်းလေးကိုပါစာဖတ်နာတဲ့ဆရာကြီးတွေမျှပေးနိုင်ကြရင်အကျိုးများမှာပါအထူးအားဖြင့်ပြောရရင်စင်စင်စားစားချင်းချင်းချင်းချင်းတွေးတွေးခေါ်ခေါ်ဖတ်တယ်နီးပေါ့ဖွံ့ဖြိုးပြီးတက္ကသိုလ်စာသင်ခန်းတွေမှာအဲ့ဒီစာဖတ်နည်းကိုတင်ရိုးတစ်ခုအသေးစားပြုစုပြီးပို့ချပေးနေပါတယ်။အဲ့ဒီပို့ချစာတွေကိုစာအုပ်စာတန်းအနေနဲ့ဖြန့်ဝေကြပါတယ်။တကြောင်တကတာတရွာတပုတ်စံလို့ဆိုရလောက်အောင်မှတ်စရာသားစရာစုံနေကြပါပဲ။ဆရာကြီးတွေစီကအတန်မကြားရခင်အာသာပြေဖြစ်စီရောဆိုပြီးစာတုပ်ထဲကအဆူကိုထုတ်လုပ်ပြလိုက်ပါတယ်။စင်စင်စားစားချင်းချင်းချင်းချင်းဖတ်မယ်ဆိုရင်စာဖတ်နေရင်အလုတ်ချက်ခုလုံးနေဖို့လိုတယ်လို့ပညာရှင်တွေကဆိုပါတယ်။တစ်ကစာရေးသူဘာကိုအထူးထားပြောချင်တာလဲဆိုတဲ့အချက်ကိုရှာရပါမယ်တဲ့စာအုပ်တအုပ်ဖြစ်လောက်အောင်ရေးကလေးကစာရေးသူမှပြောချင်တာတစ်ခုခုရှိလို့နေမှာပေါ့ဒါပေမဲ့စာရေးသူရဲ့အတတ်ပညာကိုလိုက်ပြီးတချို့စာအုပ်မှာကထင်ထင်ရှားရှားတချို့စာအုပ်မှာကမှုံဝါဝါတချို့များအချမ်းရံအတိုင်းဝိုင်းတွေကများလွန်းတော့ဘေဟာကဦးစားပေးပြောချင်တဲ့အချက်လေးရှာလို့အတော်ခက်တတ်ပါတယ်ဒါရင်မကပါဘူးတချို့စာရေးကိုကြစာရဲမှာပေါ်နေတဲ့ဆိုလိုရင်းတစ်ခုရဲ့ကိုကြည့်ပြီးဒါစာရေးသူပြောချင်တာရေလို့အပေါ်ရင်အတိနဲ့အတိပေကောက်လို့မရပါဘူးစာရေးအတွင်းနဲ့ကိုနှိုက်နှိုက်ချွတ်ချွတ်မြင်အောင်ကြည့်ကြရပါတည်းဒါကြောင့်စာရေးသူဦးစားပေးပြောချင်တဲ့အချက်ကိုရှာဖွေတာဟာလေစာဖတ်သူအတွေ့အရေးကြီးတဲ့အလုပ်ဖြစ်လာပါတယ်နှစ်ကအဲ့ဒီအချက်ကိုဘာဖြစ်လို့စာရေးသူကရေးကြီးခွင့်ကျဲလုပ်ပြီးပြောချင်တာလဲအဲ့ဒါစာဖတ်သူကစင်ရင်ဖို့လိုတယ်လို့ဆိုပါတယ်စာကောင်းပေကောင်းရဲ့လက္ခဏာတရက်ကပြဿနာတစ်ခုခုကိုဖော်ပြပေးနိုင်တာလို့ဆိုကြတယ်မဟုတ်လားတချို့စာကောင်းပေကောင်းတွေကြပြဿနာကိုဖော်ပြရုံမဟုတ်ဘူးပြဿနာပြေလဲရာပြေလဲချောင်းနီးလန်းကိုရှာပေးနိုင်ပါတယ်ဒီတော့ကိုဖတ်တဲ့စာအုပ်မှာစာရေးသူကပြဿနာတစ်ခုခုကိုပြချင်ုံတက်တက်လားပြဿနာပြေရာပြေချောင်းအထီတွေ့ထားလို့မျှဝေချင်တာလားဒါမှမဟုတ်ဘာပြဿနာမှမပါပဲကိုစိတ်အငြီးပြေရုံရေးထားတာမျိုးလားအဲ့ဒါတွေလေးစဉ်းစားရမယ်လို့ဆိုပါတယ်။သုံးကစာရေးသူကဘလို့စာရေးတဲ့အတတ်ပညာကိုသုံးသွားမလဲဆိုတဲ့အချက်ကိုမြင်အောင်ကြည့်ဖို့ပါ။စာရေးတဲ့အတတ်ပညာဆိုလို့ကျောင်းစာသင်ခန်းတန်းပေါက်သွားရင်သိခံမှာ။စာရေးတဲ့အတတ်ဟာလေစကားပြောတဲ့အတတ်နဲ့တစ်ဆက်တစ်ဆက်တည်းလို့ယူဆပါတယ်။စကားပြောတဲ့အခါကိုလိုရာရောက်အောင်ပြောပုံပြောနည်းကအမျိုးမျိုးမဟုတ်လား။ဇာတ်လမ်းကလေးနဲ့တစ်ဖွဲ့တစ်နှွေပြောတာမျိုးတို့ဥပမာဥပမာတွေနဲ့ရှုံးရှုံးဝေအောင်ပြောတာမျိုးတို့မျက်စိတည်းမြင်လာအောင်စကားနဲ့ပကြီးရေးပြောတာမျိုးတို့အဲ့ဒီလိုစာရေးသူတွေကပြောဟန်အမျိုးမျိုးတုံးတက်တော့အဲ့ဒါတွေကိုလေအမှုမဲ့အမှတ်မဲ့မထားအပ်ဘူးလို့ဆိုပါတယ်။လေးကအဲ့ဒီလိုစာရေးသူတုံးသွားတဲ့ရင်းနှီးရင်းဟန်တွေကသူပြောချင်တဲ့အချက်နဲ့လိုက်ရောညီတွေရှိမရှိစဉ်းစားဖို့ပါ။အရင်စကားနဲ့ရိုးရိုးရှင်းရှင်းပြောရရင်အကြောင်းမှန်စာမှန်ဖြစ်ဖို့ဆိုပါတော့ဒေတာတို့ကာလတို့ကိုယ်ရည်မှန်းတဲ့ပရိသတ်တို့နဲ့အဆက်မှုရှိဖို့လိုတယ်ဆိုပါတော့။နမူနာအနေနဲ့ဆိုဆုံးမစာရေးတာမျိုးဆုံးမစကားပြောချင်ရင်အခုကာလမှာအလွန်တတိထားရမှာပေါ့ရှေးတုန်းကတော့ဘုန်းကြီးကျောင်းပညာရေးလေလူလင်ငယ်တွေနာပြီသေးလို့ဆိုပြီးကြပြာတန်းစာတန်းနဲ့ရေးကြတာလေခလေးတွေကကုံအောင်ကုံးကျက်ပြီးအလွတ်ရသွားရင်ပြီးတာပါပဲဆုံးမစာအတိုင်းကြင်ကြန်းသလားမကြံသလားကနောက်ပိုင်းကိစ္စအခုခေတ်ကလေးတွေကြသူတို့နေ့စဉ်အတွေ့အကြုံနဲ့လေနီးစပ်မှကြောင်းတိုးလေညီမှနောက်ပြီးခေတ်ပေါ်ပါလာစကားနဲ့ကိုယ့်လိုကိုပါအောင်ဆွဲမှလူရရောက်လွယ်မှာပါဒါကြောင့်စာဖတ်တဲ့အခါစာရေးသူပြောချင်တာနဲ့သူပြောပုံဆိုပုံလက်ရောညီတွေရှိမှုကိုခေတ်စဉ်းစားကြရပါတယ်ငါကစာရေးသူပြောပုံပြောနည်းတွေမှာထူးထူးခြားခြားပြောပါလောက်တဲ့အပြောအဆိုတွေပါမပါစစ်စစ်ဖို့အချက်ပါဒီမှာသွားသတိရမိတာကဆရာကြီးတက္ကသိုလ်ဖုန်းနိုင်ရဲ့တငယ်ချင်းလိုပဲဆက်၍ခေါ်မိခိုင်း
ထုတွေကစားသားတစ်ခုပါအများလဲသတိရနေကြမှာပါနှစ်ရွာပေါင်းမှတရွက်မြည်တဲ့ဆွေတော်ရဲ့နဲ့နှစ်ဦးပေါင်းမှတဘဝမြည်တဲ့ချစ်သူနှူရဲ့ဘဝကိုတင်စားသွားတယ်မဟုတ်လားအဲ့ဒီတင်စားချက်ဟာခင်လူငယ်တွေခုချိန်ထိပြောစမှတ်ဖြစ်ကြံခဲ့ပါတယ်ဘာကြောင့်ပါလဲစာရေးသူကစာဖတ်ပြည့်တဲ့ကိုဥပမာစကားအစ်အစံဖန်တီးဖန်စားလိုက်တာပါပဲဒီလိုထူးခြားတဲ့စာရေးသူရဲ့အတတ်ပညာမျိုးကိုပေါ်ပေါ်တန်တန်မထားမိဖို့လိုပါတည်း6ကကိုဖတ်တဲ့စာအုပ်မှာစာရေးသူသူပြောချင်တာကိုရှင်းရှင်းလင်းလင်းပြောလိုက်နိုင်ရဲ့လားဆိုတာစဉ်းစားဖို့အချက်ပါအထူးပြောနေကြမလို့ထင်ပါတယ်စာရေးတယ်ဆိုမှတော့စာဖတ်သူကိုတခုခုပြောချင်လို့ဟာပြောချင်ပါရဲ့နဲ့မပြောတတ်မဆိုတတ်ရင်တော့သူ့စကားသူ့စာကဝါဒတာဖြစ်နေမှာပေါ့စာအုပ်သားကစာဖတ်သူဘာမှမသိဖြစ်ရှာမှာပေါ့အစီရင်ခံခဲ့တဲ့အတိုင်းစဉ်စဉ်စားစားချင်းချင်းချင်းချင်းဖတ်ရင်စာဖတ်ကျိုးနှက်လာမယ်လို့ကြံပြုသူများကဆိုပါတယ်စာကောင်းစာတန့်ရွေးတက်လာမယ်ကိုနေ့စဉ်လူမှုဘဝမှာစာရေးကကောင်းတဲ့အသည့်ကောင်းတဲ့အကျမ်းကောင်းတဲ့အပြုမူတွေဟာအသုံးတည်လာနိုင်ပါတယ်ဒီထက်ဆွဆွဲမြဲမြဲဖတ်မိနိုင်အောင်ကိုဖတ်တဲ့စာအုပ်ထဲမှာရေးချစ်ပြီးမှတ်ချက်ကလေးတွေတည်ထားဖို့ပါပညာရှင်တွေကအကြံပြုကြောင်းပါစာပေမြင့်ကြီးလူမျိုးတင်ပါစေThank you.